စခန်းပြည်နယ်ဘူးစီတောင်မြို့နယ်ကခမည်မူလာရန်တောင်းပေါ်လက်နက်ကြီးကြီးကြားတဲ့အတွက်စိတ်မကောင်းဖြစ်တယ်လို့ရန်ကုန်အမေရိကန်တန်ယုံကပြောကြားလိုက်ပါတယ
် We express our deep sympathy to all those injured in the reported shelling of a school in Bukidang on February 13th Myanmar's children
ကျောင်းသူကျောင်းသားတွေထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်မှာအင်မတန်စိတ်မကောင်းဖြစ်တယ်လို့ရန်ကုန်အမေရိကန်တန်ယုံပြောခွင့်ရအာရီယာနီမန်ရန်က VOE မြန်မာပိုင်းကိုပြောကြားခဲ့တာပါအခုလပိုင်းနဲ့အတွင်းပြင်းထန်လာနေတဲ့တိုက်ပွဲတွေကြောင့်တေဆုံးဒဏ်ရာရခဲ့သူအများအပြားအတွက်လည်းစိတ်မကောင်းကြောင်းနဲ့အခုလိုမျိုးလူမှုအတိုင်းအဝိုင်းတွေရင်ဆိုင်ကြုံတွေ့နေရတဲ့ဒုက္ခတွေအတွက်အမေရိကန်တပ်ရုံးအနေနဲ့စိတ်မချမ်းမသာဖြစ်ရကြောင်းလည်းပြောပါရယ်ညီညာရေးရအောင်ဆောင်ရွက်နေတဲ့မြန်မာနိုင်ငံနဲ့အတူအမေရိကန်ပြည်ထောင်စုကဆက်လက်ရပ်တည်နေပါတယ်လို့ရန်ကုန်အမေရိကန်တန်ယုံကိုစားပြောခွင့်ရသူမာရီအာရီယာနီမန်ရန်ကပြောကြားခဲ့တာဖြစ်ပါတယ်ဘူးဒီတော်မျိုးနယ်မှာနေမြေလုံခြုံရေးဆောင်ရွက်နေတဲ့စစ်ကြောင်းတစ်ခုကိုခြုံခိုတိုက်ခိုက်ခဲ့တဲ့စခိုင်လက်နက်ကိုင်အေအဖွဲ့ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြီးဟာခမီချောင်းကျေးရွာတွေကမူလာရန်ကျောင်းကိုထိမှန်ခဲ့လို့ကျောင်းသား14ယောက်ကျောင်းသူ6ယောက်တို့ကိုထိမှန်တရားရခဲ့တယ်လို့တပ်မတော်ကကြာတာပင်းနေတုန်းကသတင်းထုတ်ပြန်ပါတယ်အေအဖွဲ့ဘက်ကတော့ဘူးဒီတော်မျိုးနယ်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်အထူးအခအကြဆုံးများခဲ့တဲ့မြန်မာစစ်တပ်ကစစ်ဖက်နဲ့မဆိုင်တဲ့ပြစ်မှတ်တွေကိုပါပြစ်ခတ်ခဲ့ရကစာတင်ကျောင်းကိုထိမှန်ခဲ့တာဖြစ်တယ်လို့ VOA ကပြောပါတယ်အခုလိုမျိုးကလေးငယ်တွေထိခိုက်ဒဏ်ရာရတာနဲ့ပတ်သက်လို့ဗြိတိန်တရုံနဲ့ကလေးငယ်များဆောင်ရှောက်ရေး Save the Children အဖွဲ့တို့ကလည်းကြေညာချက်ထုတ်ပြန်ပြီးတော့ပဋိပက္ခတွေအတွင်းမှာအပြစ်မဲ့ကြီးတွေကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့ကြပါတယ်